မြန်မာနိုင်ငံမှာလာမယ့်စက်တင်ဘာလ၁ရက်နေ့ကနေစပြီးတော့လျှက်စစ်မီတာကားတွေကိုနှစ်ဆတိုးပြီးတော့ကောက်ခံတော့မှာဖြစ်ပါတယ်။စစ်ကောင်စီရဲ့လျှက်စစ်စွမ်းဝင်ကြီးဌာနဒီကနေ့ထုတ်ပြန်ချက်အရဆိုရင်လက်ရှိနှုံးထတဲ့အိမ်၃အမျိုးအစားမှာရောလုပ်ငန်း၃အမျိုးအစားမှာပါနှစ်မျိုးစလုံးနှစ်ဆကျော်တက်သွားတော့မှာဖြစ်ပါတယ်။နိုင်ငံတော်ကမှကုန်စည်နှုံးတွေအစမတန်ကြီးမားနေတဲ့အချိန်မှာအခုလိုမျိုးလျှက်စစ်မီတာကားတွေဈေးတက်တော့မှာဖြစ်တဲ့အတွက်အခြေခံလူတန်းစားတွေရဲ့စားဝတ်နေရေးကပိုးပြီးတော့ခက်ခဲလာမှာကိုလည်းပြည်သူတွေကစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးတင်ပြပေးထားပါတယ်
။လျှက်စစ်မီတာကားတွေစက်တင်ဘာတရက်ကစပြီးတက်တော့မယ်လို့လျှက်စစ်စွမ်းအားဝင်ကြီးဌာနကဒီကနေ့ထုတ်ပြန်ကြေညာပါတယ်။ထုတ်ပြန်ချက်အရအိမ်သုံးအမျိုးအစားဓာတ်အားသုံးသူတွေအနေနဲ့ယူနစ်နေရာအောက်ဆိုရင်လက်ရှိပေးနေရတဲ့ဈေးနှုန်းတွေနဲ့တိတ်မကွာလာပြီမဲ့လို့ယူနစ်နေရာအထက်ဆိုရင်တော့ကျပ်300ပေးကြမှာဖြစ်ပါတယ်။လက်ရှိနှုန်းကယူနစ်နေရာအထက်ကို125ကျပ်ဖြစ်တာမို့နှစ်ဆကျော်တက်သွားတော့မှာပါ။အိမ်သုံးမဟုတ်တဲ့လုပ်ငန်းသုံးအမျိုးအစားဆိုရင်လည်းယူနစ်2000အောက်ဆိုရင်နှစ်ဆနီးပါးတက်သွားမှာဖြစ်တယ်လို့ယူနစ်2000အထက်ဆိုရင်တော့နှစ်ဆကျော်တက်သွားမှာပါ။အရင်ကယူနစ်2000အထက်အများဆုံးဈေးနှုန်းက780တာဖြစ်ပေမဲ့အခုယူနစ်2000အထက်ဆိုရင်900ကျပ်ပေးကြတော့မှာဖြစ်ပါတယ်။လျှက်စစ်တအားပေးစက်ယုံကြီးတွေနဲ့ဒါအလိုင်းကြီးတွေအဆင့်မြင့်တင်ဖို့တိုးချက်တည်ဆောက်ဖို့နဲ့ပြည်ပြင်ထိန်းသိမ်းစိတ်တွေကြီးလာတာနဲ့ပြည်သူတွေကိုတည်ငြိမ်တဲ့လျှက်စစ်တအားပုံမှုထုတ်လုပ်ဖြန့်ဖြူးပေးနိုင်ဖို့ဆောင်ရွက်တဲ့နေရာမှာလည်းစီရင်ကျွေမြားလာတာကြောင့်တာခနှုန်းတွေကိုပြင်ဆင်သတ်မှတ်ရတာဖြစ်တယ်လို့ဖော်ပြပါတယ်။မီတာကားတွေဈေးတက်သွားတာနဲ့ပတ်သက်လို့ရန်ကုန်မြို့ကန်တူကအခုလိုပြောပါတယ
်။မီတာကတိုးပေါက်လာရင်ရှင်းမကြည့်တာတော့မကြည့်ဘူးကြီး။ပူတော့မှမကြည့်တော့တာပေါ့တပည့်ကြီး။ကြီးရတယ်ပုံမှန်မမှန်အောင်လာနေလာတယ်မလာနေမလာဘူး။လာရင်လာရင်ဒီခဏလေးနဲ့ပြည့်စင်နဲ့ပြတ်သွားအဲ့တော့ပို့ပြီးတော့အခုလိုတိုးပေါက်တာနဲ့အလိုမျိုးဖြစ်တာနဲ့ဆိုတော့ပို့ပြီးတော့ဒုက္ခတွေရောက်တာပေါ့အဆင်မပြေဘူး
။ကုန်စည်နှုန်းတွေကြီးမြင့်နေချိန်မှာမီတာကားတွေဈေးတက်တော့မှမို့လျှက်စင်ပြီးသုံးဆွမှုကိုပို့ပြီးတော့ခြွေတာရတော့မယ်လို့ရန်ကုန်မြို့ကန်တူကပြောပါတယ
်။မီတာကားတွေပို့ပြီးတော့တိုးပေါက်တယ်ဆိုရင်တော့ဘလို့အပ်တဲ့မီးတွေမဖွင့်ဘူးပေါ့နော်။ဒီလေတိတာတို့မှာတော့အချိန်လုံးမဖွင့်တော့ခဏတပြုံပဲဘလို့အပ်တဲ့ဟာတော့မတုံးမဖွင့်တော့မတုံးကြတော့ဘူးပေါ့။စီနေရမှာပေါ့။ငင်းနေဒီအချိန်လုံးကြီးတော့အရင်လိုတော့လို့မရတော့ဘူး။အရှင်းမလေးကကောင်းလေးနှောင်းနေရတယ်။မတရားကြီးမြင့်တက်နေတယ်။မနဲ့ဝယ်တဲ့ဈေးနဲ့ညနေကောက်ဝယ်တဲ့ဈေးရောက်မှမတူတော့ဘူး။ပုံပြီးတော့ကျက်သေးလာတယ်၊ဒုက္ခတွေရောက်လာတယ်။ဒီရတဲ့အဆန်နေနဲ့ရတဲ့လာတာတွေနဲ့အဆင်ပြေကြတော့ဘူး။ဒီလိုမီတာကားတွေကဖြတ်တင်းနေဆိုရင်တော့အတိတ်ကအနေနဲ့မြန်မာပြည်မှာဒီလာဖြစ်တာကကိုယ်ကမကောင်းတဲ့ကံပေါ့။
စင်နာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုကြောင့်လောင်စာဆိုင်ရဲ့ကုန်စည်နှုန်းတွေအဆမတန်မြင့်မားလာပြီးအခြေခံလူတန်းစားအများစုကစားဝတ်နေရေးအခက်အခဲနဲ့ဆင်းရဲဒုက္ခမျိုးစုံရင်ဆိုင်ကြုံတွေ့နေကြရတာပါ။ပဲခူးဒေသခံတို့ကလက်ရှိဝင်ငွေနဲ့စားဝတ်နေရေးလောင်ကအောင်ရုန်းကန်နေရပြီးမိသားကပါတိုးကောက်လာမယ်ဆိုရင်အခက်အခဲကစိုးတဲ့ဆိုးလာဖို့သာရှိတယ်လို့ပြောပါတယ်။
ကွန်ကတ်ကလေးတွေကဒီမှာပုံစိုးတဲ့ဆိုတာပေါ့နော်ပုံမှန်ဆိုရင်ကအိမ်မှာပုံမှန်မီတာကားဆိုရင်ဘာမှမတုံးဘူးနော်ဒီရေမောင်းတာလေးတစ်ခုနဲ့အိမ်မှာရေရွှေဖွင့်တာအဲကွန်တစ်လုံးမှမတုံးဘူးအားတစ်လောက်3000 4000လောက်4000လောက်ကျတယ်အခုတော့နှစ်ဆ3000တစ်လောက်တစ်သိန်းကျော်လीစေယုံဝင်တန်းနေပုံအောင်တော့ကြည့်ပြီးတစ်လောက်လုံးမှ2000ရတာဒီမီတာကားနဲ့သူမျိုးဘယ်လိုစားမလဲတော့ပြန်ကားခံတယ်အဲ့တော့အရင်ပြည်သူတွေကြတော့ကြားလိုက်ကြလေးအထက်ကစိုးတဲ့စိုးတဲ့စိုးတဲ့စိုးနေရပဲဘူးတော်လူကဆန်ပြတော့နတ်မမတန်ဘဝချင်းနေဘယ်အရာဝမှဘဝမဖြစ်တဲ့ဘဝဖြစ်နေ
မြမတနေငယ်လုံးမှာအလက်ကြမိပေးစနစ်နဲ့ပေးနေတဲ့လျှက်စင်မီတွေအရင်ကကျပိုးပြီးပြက်နေတဲ့အချိန်မှာမိသားကားတွေတူးပေးရတော့မှမို့မိပုံမှန်လာဖို့မျှော်လင့်တယ်လို့ပြည်သူတွေကတော့ပြောဆိုနေကြပါတယ်ရှင်